Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်2019ခုနှစ် January လ9ရက်စနေနေ့ညနေခင် VOA စီစဉ်နေကိုမင်းခင်ပြောင်စုမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤသင်စမဒီညနေခင်အတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါဗျာကျွန်တော်ရန်တိုင်းမှာစနေညနေခင်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်American ထောက်လိုင်း agency တွေကထုတ်ပြန်လိုက်တဲ့အစင်ခံစာမှာတော့ Russia သမ္မတ Putin နဲ့ Russia ဆိုရဟာ American ရွေးကောက်ပွဲမှာနောက်ဆက်ဖြစ်အောင်လုပ်ခဲ့တယ်လို့ပြောလိုက်ပါတယ်။ Israel ကကုလသမဂ္ဂကိုနှစ်စဉ်ထည့်ဝင်ရမယ့်ရန်ပုံငွေတွေက American ဒေါ်လာ6သန်းကိုဖျက်တောက်လိုက်ပါတယ်။မြန်မာနိုင်ငံက Ranger တွေရဲ့နဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့ Iran နိုင်ငံသားရေးဝန်ကြီး Zarif ကကုလသမဂ္ဂအတွင်းမူချုပ်တဲ့ Antonio Guterres ကိုစာရေးသားပေးပို့လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှသောတာရှင်နေနာဆင်ကြရမှာကမလေးရှားနိုင်ငံမှာမြန်မာ၅ဦးတေဆုံးတဲ့ထိတိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာတယုံနဲ့မလေးရှားလုံခြုံရေးတာဝန်ရှိသူတွေကပူးပေါင်းစုံစမ်းဖော်ထုတ်နေတဲ့အကြောင်းကို
မြန်မာတမန်ကြီးကိုအလေးကမှရှိတဲ့မြန်မာတမန်ကြီးကလည်းတော့ဒီနေ့ကနေပတ်သက်တော့ဘလို့ဖြစ်တယ်ပေါ့နော်ဆက်ဆင်ကြောင်းရမယ်ပတ်သက်ပြီးတော့အဓိကဖြစ်ရတဲ့အကြောင်းရင်းပေါ့အဲ့ဒါလေးကိုသူပြီးအောင်လုပ်တယ်ပဲသူပြီးပြီဆိုရင်တော့
တမရယုံပြောခွင့်ရဦးစော်ထေကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စဆန်ဟီလီရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်အကြောင်းနဲ့မြန်မာနိုင်ငံမှာရောက်ရှိထိုင်းနိုင်ငံမှာရောက်ရှိချေကျနေတဲ့မြန်မာနိုင်ငံကကလေးငယ်တွေကိုထိုင်းနိုင်ငံသားဖြစ်အသိမပြုမဲ့ကိစ္စစာရီကိုခုညနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်တဲ့တွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာအရင်ကမလုပ်ဘူးတဲ့အတိုင်းအတာမျိုးနဲ့အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုလည်းတိုက်ခါကြအောင်လုပ်ပြီးနောက်ဆုံးမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနိုင်ရဖို့ပုတ်ခွန့်တအောင်လုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့အမေရိကန်ထောက်လှမ်ရေးအတိုင်းအဝန်ကအများပြည်သူကိုထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ရည်ရွယ်ချက်ကအမေရိကန်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်အပေါ်မှာလူ့လူရဲ့ယုံကြည်မှုထိခိုက်လာအောင်လှုံ့ဆော်ဖို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုအပုတ်ချပြီးရွေးကောက်ပွဲမှာထိခိုက်အောင်လှုံ့ဆော်ဖို့ဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့အဲ့ဒီအစင်းခန်းစာမှာပြောထားပါတယ်။ဒါအပြင်ကျွန်တော်တို့နောက်ထပ်အကဲဖြတ်လို့ရတာကတော့မစ္စတာပူတင်နဲ့ရုရှားဆိုရဟာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုပိုသဘောကျတယ်ဆိုတာနဲ့အချိန်နေပြလာတဲ့အခါမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အရေးတွေရအောင်ကူညီသွားဖို့ရည်မှန်းချက်တွေရှိခဲ့တယ်လို့ဒီစင်ခန်းစာထဲမှာပြောထားပါတယ်။ထောက်လှမ်းရေးကြီးကဲတွေကဒေါ်နယ်ထရမ့်ကိုရှိုးဝှက်ထောက်လှမ်းရေးသတင်းအချက်အလက်တွေကိုအစင်ခံခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်ထောက်လှမ်းရေးအေဂျင်စီ၃ခုကလည်းဒီအစင်ခန်းစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းအဖွဲ့တွေဟာသမ္မတဥပမာကိုဒီအစင်ခံစာနဲ့ပတ်သက်ပြီးတော့ကြာသပတေးကရှင်းပြခဲ့ပါတယ်။အမေရိကန်ဘူထောက်လှမ်းအေဂျင်စီ CIA နဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI တို့ကတော့သူတို့ရဲ့သုံးသပ်ချက်တွေပေါ်မှာအပြည့်အဝယုံကြည်မှုရှိတယ်ဆိုပြီးတော့ဒီအစင်ခံစာထဲမှာပြောထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကနေနိုင်ငံရေးအရခန့်အပ်ထားတဲ့တန်အမတ်တွေအားလုံးသမ္မတတစ်ကျန်းတစ်စာကျင်းစုပွဲနေ့ဖြစ်တဲ့ January 20ရက်နေ့အပြီးထားပြီးတော့တာဝန်ကနေနှုတ်ထွက်ကြဖို့အင်ဘီရိုကညွှန်ကြားလိုက်ပါတယ်။တဟာလုံရုံးလှုပ်ဆင်ဖြစ်ပြီးပြည်ပမှာတာဝန်ပေးအပ်ထားတဲ့အမေရိကန်နိုင်ငံဝန်ကြီးဌာနရဲ့မူရန်းတွေဖြစ်တဲ့ထိတ်တန်းတန်တမန်80ရာခိုင်နှုန်းနီးပါးကတော့အလုတ်ထွက်ဖို့မလိုဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရ John Kirby ကတောက်ကြားနေမှာအတည်ပြုပြောဆိုပါတယ်။နိုင်ငံရေးအရခန့်အပ်ထားတဲ့တန်အမတ်တွေဟာတာဝန်ကုံဆုံးသွားပြီဖြစ်တဲ့အိုဘားမားအစိုးရကခန့်အပ်ထားတဲ့သူတွေဖြစ်တဲ့အတွက်သူတို့ကိုပြန်ခေါ်ရတာဖြစ်တယ်လို့ Washington အခြေစိုက် American Academy of Diplomacy အဖွဲ့က Ronald Newman ကပြောပါရယ်နိုင်ငံရေးအရတာဝန်ပေးအပ်ထားတဲ့ဘသူမဆိုတမရတစ်ဂျန်တစ်စာကျင်းစုပွဲနောက်ပိုင်းအစိုးရတစ်လက်ထက်မှာဆက်ပြီးတာဝန်ထမ်းဆောင်ဖို့မျှော်မှန်းထားလို့မရဘူးလို့ပြောခွင့်ရသူ John Kirby ကပြောပါရယ်ရွေးကောက်ခံတမရ Donald Trump ရဲ့အာဏာလွှဲပြောင်းရေးအဖွဲ့ကလည်းနိုင်ငံရေးအရတာဝန်ပေးအပ်ထားတဲ့ဝန်ထမ်းတွေဂျန်တစ်စာကျင်းစုပွဲနဲ့နောက်ဆုံးထားပြီးတော့ပြည်ပရာထူးတာဝန်ကနေနှုတ်ထွက်ချဖို့ဒီသတင်းမှာအတွင်းနိုင်ငံခြားရေးဌာနကသတင်းအမိန့်ထုတ်ပြန်ထားပါတယ်။ဒီအမိန့်ဟာဆယ်စုနှစ်တွင်နဲ့ချီရှိထားတဲ့အစဉ်အလာကိုဖျက်လိုက်တာဖြစ်ပြီးတော့တန်အမတ်တွေဟာကလေးတွေရဲ့အကြောင်းကိစ္စဒါမှမဟုတ်မိသားစုကျမ်းမာရေးလိုကိစ္စတွေအပြည့်တက်ဖို့အချိန်နည်းနည်းလေးတောင်တိုးပြီးတော့ရကြမှာမဟုတ်ဘူးလို့ The New York Times သတင်းစာကပြောပါတယ်။
ပါလက်စတိုင်းနယ်မြေတွေထဲမှာအစ္စရေးတွေရဲ့အခြေချနေထိုင်မှုတွေကိုဆုံးသတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့လကဆုံးဖြတ်ချက်ချမှတ်ခဲ့ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံကကုလသမဂ္ဂကိုနှစ်စဉ်ပေးစရာရှိတဲ့ငွေတွေကအမေရိကန်ဒေါ်လာ6သန်းကိုဖျက်တောက်လိုက်တယ်လို့အစ္စရေးနိုင်ငံကပြောလိုက်ပါတယ်။အစ္စရေးကကုလသမဂ္ဂကိုနှစ်စဉ်ထည့်ဝင်ရမယ့်အမေရိကန်ဒေါ်လာသန်း40တဲက6သန်းကိုဖျက်လိုက်တာက ကုလသမဂ္ဂထဲမှာပါလက်စတိုင်းရေးကိုအဓိကဆောင်ရွက်နေတဲ့ကော်မတီတွေကိုပေးမဲ့ရန်ပုံငွေကိုဖျက်တောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးတန်ကိုယ်စားလှယ်အဖွဲ့ကတောက်ကြနေကပြောလိုက်ပါတယ်ကုလသမဂ္ဂမှာအစ္စရေးနိုင်ငံကိုစန့်ကျင်ပြီးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုအစ္စရေးကငွေကြေးထောက်ပံ့ပေးနေတယ်ဆိုတာမရောကန်ဘူးလို့ကုလသမဂ္ဂဆိုင်ရာအစ္စရေးတန်မတ်ကြီးဒန်နီဒေနွန်ကကြေညာချက်ထဲမှာပြောထားပါတယ်ဒါအပြင်ဒေါ်နယ်ထရန့်သမ္မတကျန်းသစ္စာကျင်းဆိုပြီးနောက်မှာအစ္စရေးစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအဆုံးသတ်ဖို့ရည်ရွယ်တဲ့တခြားခြေလှမ်းတွေကိုလှုပ်ဆောင်သွားမယ်လို့လည်းကုလသမဂ္ဂဆိုင်ရာအစ္စရေးတန်ကိုယ်စားလှယ်အဖွဲ့ကပြောပါတယ်ပါလက်စတိုင်းနယ်မြေတွေထဲမှာအစ္စရေးရဲ့အခြေချနေထိုင်မှုတွေကိုရပ်တန့်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်နိုင်ငံကမဲမပီးပဲနေခဲ့တာကြောင့်ကြံအဖွဲ့ဝင်14နိုင်ငံကတညီတညွတ်ထဲမဲပေးပြီးတော့ဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကဖော့တ်လော်ဒန်ဒေးဟောလိဝုဒ်နိုင်ငံတကာလေးစိတ်မှာတောက်ကြနေနေလေပိုင်းကလူတချို့တည်ဆုံခွဲရတဲ့တနတ်နဲ့ပြစ်ခတ်မှုဟာအကြမ်းဖက်ဝါရဆဲလို့ရမဟုတ်သေးဘူးလို့ပြောလို့မရသေးကြောင်းအမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါရယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့အကြမ်းဖက်မှုအပါအဝင်ဖြစ်နိုင်ခြေရှိတဲ့လမ်းစာအလုံးရှာဖွေနေတယ်လို့ FBI ထောက်လှမ်းရေးဂျော်ဂျီယာဘျူရိုကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်တနတ်သမားဟာအလက်စကာပြည်နယ်ကအသက်26နှစ်အရွယ်အစ္စတဘန်ဆန်ဒီယာဂိုဖြစ်ပြီးတောက်ကြနေမှာအလက်စကာပြည်နယ်ကအဓိကမြို့ဖြစ်တဲ့ Anchorage ကနေဖလော်ရီဒါကိုရောက်လာတာပါ။သူဟာလေဆိပ်ကခီးသည်ရီကိုတနတ်နဲ့ပြစ်ခတ်ခဲ့သူလို့ယုံကြည်ရပြီးပြစ်ခတ်မှုမှာလူ5ဦးသေဆုံးပြီးတော့10ဦးဒဏ်ရာရသွားတာပါ။တနတ်သမားမှာ automatic တနတ်အသေးစားရှိတယ်လို့ Georgia Piro ကပြောပါရယ်။တန်တရာရှိခံစားရသူစန်ဒီယိုကဟာသူကိုယ်တော်လှုပ်ရှားခဲ့တာဖြစ်ပုံရပြီးတော့ပေါ်တိုရီကိုစစ်တပ်မှတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့ဆိုပါရယ်။ပြီးခဲ့တဲ့နှစ်ထဲမှာစိတ်ကြမ်းမာရေးစီရင်တစ်ခုကိုသူ့သဘောနဲ့သူလာရောက်ပြီးတော့ဆန်းသက်စစ်ဆေးခံခဲ့တယ်လို့ဆိုပါရယ်။ Islamic အစိုးရအဖွဲ့ကိုပူပေါင်းဖို့ဆိုတဲ့အတန်တွေအပါအဝင်စိတ်ကူးထဲကတခြားအတန်တွေလည်းသူ့နားထဲမှာကြားနေရတယ်လို့စန်ဒီယိုကပြောတယ်လို့လည်းဆိုပါရယ်။စန်ဒီယာဂိုဟာအီရတ်နိုင်ငံမှာ2010ကနေ2011ခုနှစ်အထိနေထိုင်ခဲ့ပါရယ်။အဲဒီနောက်မှာအမေရိကန်ပြည်ထောင်စုကအကြီးဆုံးနဲ့အစွန်အကျဆုံး Alaska ပြည်နယ်ထဲကအမျိုးသားအရန်တပ်ဖွဲ့ကိုဝင်ခဲ့ပါရယ်။တပ်ထဲမှာ2014ခုနှစ်ဩဂုတ်လအထိတာဝန်ထမ်းဆောင်ခဲ့တယ်လို့ယုံကြည်ရပြီးလုပ်ငန်းစွမ်းဆောင်မှုအားနည်းတာကြောင့်တပ်ကနေအနားပေးခဲ့တယ်လို့ဆိုပါရယ်။စန်ဒီယာဂိုဟာAngage မြို့ကလုံခြုံရေးကုမ္ပဏီမှာအလုပ်လုပ်ခဲ့သေးတယ်လို့လည်းဆိုပါရယ်။သူဟာစစ်ဆေးခံပြီးအနန္တဲဆောင်လာတဲ့အိတ်ထဲမှာသူ့တနတ်တည်ယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။လေးစိတ်မှာသူ့အိတ်ထဲကတနတ်ထုတ်ယူပြီးတဲ့အခါအိမ်နာထဲမှာတနတ်ကြီးဖြည့်ပြီးတော့လူတွေကိုပစ်ခဲ့တာဖြစ်ပါရယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683 လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗာဇာရစ်ကကုလသမဂ္ဂအတွင်းဘူးချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကိုစာရေးသားပေးပို့လိုက်ပါတယ်။ဒီစာထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့စိုးရိမ်စရာအခြေအနေတွေကိုဆုံးသတ်နိုင်ဖို့ကုလသမဂ္ဂအနေနဲ့မြန်မာဆိုးရနဲ့အတူလှုပ်ဆောင်ဖို့ကိုလည်းအီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ကတောင်းဆိုထားတယ်လို့ Press TV ရဲ့သတင်းမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေဟာသူတို့ရဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့နိုင်ငံသားဖြစ်ခွင့်နဲ့အဲ့ဒီနိုင်ငံရဲ့အစိုးရကအကာအကွယ်ပေးမှုတွေကိုဆုံးရှုံးနေုံတွေမဟုတ်ပဲသူတို့ဟာနေတူဝါတက်ဖြတ်တာအကြမ်းဖက်တာလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုခံနေရတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဇာရုခ်ကရေးသားထားပါတယ်။ဒါ့အပြင်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာလာမယ့် January 19ရက်နေ့ကျရင်ကျင်းပမယ့် Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးအတွင်းမှာလည်းရိုဟင်ဂျာတွေရဲ့အခြေအနေကိုဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းနေ့တွင်ကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းမြန်မာအစိုးရတပ်တွေကရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေအပေါ်မှာတပ်ဖြတ်တာတွေညှဉ်းပန်းနှိပ်စက်တာတွေအမျိုးသမီးတွေအပေါ်မတင်းကျင်တာတွေရှိခဲ့တယ်လို့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရဘက်မှာဆွဆွဲပြစ်တင်တာတွေရှိခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒီလိုတစ်ဖက်သက်ဆွဆွဲပြောဆိုနေတာတွေအပေါ်မှာညှင်းဆိုခဲ့ပြီးတော့တပ်တွေအထောက်ထားနဲ့အခိုင်အမာတင်ပြနိုင်တယ်ဆိုရင်သူတို့အနေနဲ့လည်းပူးပေါင်းဆောင်ရွက်သွားဖို့အဆင်သင့်ရှိတယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
တရီလင်္ကာနိုင်ငံမှာပုဂ္ဂလိကပိုင်မြေတွေကိုစီးပွားရေးစုံလုပ်ဖို့အစိုးရကမြေတွေသိမ်းမဲ့အစီအစဉ်ကိုဆန့်ကျင်ကန့်ကွက်တဲ့ခြိတက်ဆန္ဒပြသူတွေနဲ့အစိုးရတပ်ဖွဲ့ကြားဒီကနေ့ခတ်ရန်ဖြစ်ပွားပါရယ်ဆန္ဒပြသူတွေကိုရဲတွေကရဲပိုက်တုံးပြီးတော့လူစုခွဲပို့လုပ်ပါရယ်ဒီအစီအစဉ်မှာတရုတ်နိုင်ငံကအဓိကအရင်းနှီးမြှုပ်နှံသူဖြစ်မှာပါတရီလင်္ကာမြို့ရောကိုလံဘိုအရှိတောင်ဖက်မိုင်ပေါင်း150အကွာမှာရှိတဲ့ကန့်ချေမြို့ဟာဗန်တိုတာအနီးကစီးပွားရေးစုံဖွဲ့အခမ်းအနားကိုဝန်ကြီးချုပ်ရနီလ်ဝီကာမဆင်ဟီတက်ရောက်လာတဲ့အချိန်မှာခတ်ရန်ဖြစ်ပွားတာပါ ဟမ်ဘန်တိုတာမြို့ကနေ73မိုင်ကွာမှာလုပ်တဲ့ဆန္ဒပြပွဲကိုတိုက်ခန်တွေကစီစဉ်ပြီးတော့ဗုဒ္ဓဘာသာဖုန်ကြီးတွေကဦးဆောင်တာဖြစ်ပါတယ်။အစိုးရကိုထောက်ခံသူတွေကဆန္ဒပြသူတွေကိုနံပါတ်တုပ်တွေနဲ့ရိုက်ပြီးတော့စပြီးတော့ရိုက်ခဲ့တာပါ။ဆန္ဒပြသူတွေဖက်ကလည်းဂဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ပါတယ်။လူပဲနှူးတန်ရာရသွားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့လူအတော်များများကိုတော့လူနာတင်ရင်တွေနဲ့တဲထုတ်သွားရပါတယ်။ဟမ်ဘတ်တိုတာစစ်ကံအတွက်တရုတ်နိုင်ငံက80ရာခိုင်နှုန်းပိုင်ဆိုင်မဲ့96နှစ်တက်တန်းရှိတဲ့ကုမ္ပဏီစားချုပ်တစ်ခုကိုအစိုးရကအလက်မရေးထိုးလိုက်ပါတယ်။ဒါအပြင်အနည်းကစီးပွားရေးဆောင်မှလည်းတရုတ်ကုမ္ပဏီတွေစက်ရုံတွေလာဆောက်ဖို့တာဝန်ရှိသူတွေကစီစဉ်ထားပါတယ်။ရွာခန့်တွေနဲ့ဘုံကြီးတွေကဒီအစီအစဉ်ကိုစန့်ကျင်တယ်လို့လူနေရပ်ကွက်တွေနဲ့မြေယာတွေကိုမသိမ်းဖို့တောင်းဆိုထားတာဖြစ်ပါတယ်
။ကမ္ဘောဒီးယားပြည်သူပါတီ CPP ထောက်ခံသူတွေနဲ့ခမာနီတို့ရဲ့လက်ထက်အသက်မသေးကြံခဲ့သူအပါအဝင်လူထောင်ပေါင်းများစွာဟာKilling Field ဆိုတဲ့ခမာနီကောင်းဆောင်လူသက်ကောင်ပေါ်ပေါ်ကြဆုံးခဲ့တဲ့38နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့ကျင်းပကြပါတယ်လူပေါင်း 1.8 သန်းတည်ဆုံးခဲ့ရတဲ့လက်သည်အဖြစ်ပူပေါ်ကိုလည်းပြည်တင်ပြောဆိုကြပါတယ်ဖြောပြတင်ဆက်မှုတွေကိုကြည့်ရှုအားပေးဖို့နဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မိန့်ခွန်းကိုနားထောင်ဖို့အာဏာရပါတီရုံးချုပ်မှလူပေါင်း 1,000 လောက်စုဝေးခဲ့ကြပါတယ်ဘုန်းကြီးတွေကစုတောင်းမြတ်တာပို့ပြီးအခမ်းအနားကိုစတင်ခဲ့ပြီးနောက်ကမ္ဘောဒီးယားအကတွေဘုံတွေတီးပြီးတင်ဆက်ခဲ့သလို CPP အစင်းမြင်ရာရှိတွေရှေ့မှာပန်းတွေနဲ့ကာရဝပြုခဲ့ကြပါတယ်ပူပေါ်ရဲ့အနက်ရောင်ရှက်ဝတ်ပျောက်ကြားတပ်သားတွေဟာထိုင်းနိုင်ငံနယ်စပ်ထဲကတော်တဲကိုထွက်ပြေးခုလုံခဲ့ကြပြီးနောက်1998ခုနှစ်မှာနောက်ဆုံးလက်နက်ချတဲ့အချိန်ထိဗီယက်နမ်တွေနဲ့ဟွန်ဆန်အစိုးရကိုဆန့်ကျင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခမာနီတို့ရဲ့လူမဆန်တဲ့လက်ချက်နဲ့လူပေါင်း 2,000 နီးပါးတည်ဆုံးခဲ့တဲ့အမှုနဲ့ပတ်သက်လို့အသက်မသေးပဲကြံရစ်ခဲ့တဲ့ခမာနီကောင်းဆောင်တွေကိုကုလသမဂ္ဂကကြောတောက်နောက်ခံပေးပြီးတော့ပြည်မှုဆိုင်ရာခုံရုံးဖွဲ့ပြီးစစ်ဆေးစီရင်ခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဝန်ထမ်းနဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မလေးရှားနိုင်ငံမှာမြန်မာတချို့တိုက်ခိုက်ခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်မလေးရှားမှာမြန်မာ၅ဦးတိဆုံးရတဲ့အထိဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုအမှုမှန်ပေါ်ပေါက်နိုင်ရေးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံနဲ့မလေးရှားနိုင်ငံဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကပူးပေါင်းပြီးတော့အပူတပင်စုံစမ်းဖော်ထုတ်နေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရကပြောပါရယ်တိုက်ခိုက်မှုမှာအသက်ရှင်ကျန်ရစ်သူတွေကိုတော့လောလောဆယ်ရဲစခန်းမှာလုံခြုံရေးအရခေါ်ယူထိန်းသိမ်းထားပြီးတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကဆက်ပြောပြပေးပါမယ်
ဟုတ်ပါတယ်ပြီးခဲ့တဲ့ January 5ရက်နေ့ကြာသပတေးနေ့ညကမလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးကစာတန်းရက်မှာရှိတဲ့လျှက်စစ်ဆက်ရုံမှာညဘက်အချိန်မှစင်းပြီးပြန်လာကြတဲ့မြမအလုတ်သမား73ယောက်ကိုအမည်မသိလူအုပ်စုကလမ်းခုလက်မှာဆောင်ဆိုင်ပြီးဓားရီနဲ့ခုတ်ခဲ့တာကြောင့်မြမ၄ဦးပွဲချင်းပြီးတေဆုံးပြီး2ဦးကတော့ဆေးရုံမှာတေဆုံးခဲ့ပါတယ်အခုလောလောဆယ်မှာတော့စာတန်းဆေးရုံမှာ2ဦးဆေးကုသမှုခံယူနေဆဲဖြစ်ပြီးမျက်မြင်သက်သေမြမအလုတ်သမားတချို့ကိုလုံခြုံရေးအရစာတန်းရက်စခန်းမှာထိန်းသိမ်းထားတာပါဖြစ်စဉ်အမှုမှန်ပေါ်ပေါက်မြန်မာတန်ရုံနဲ့မလေးရှားရဲတွေကစုံစမ်းမေးမြန်းနေတယ်လို့မြန်မာတန်ရုံတန်ရာရှိတာဝန်ရှိတဲ့သူတွေနဲ့အတူလိုက်ပါပြီးမြန်မာအလုသမားတွေကိုဘာသာပြန်မေးမြန်းပေးနေတဲ့အလုသမားရဲ့ကူညီဆောင်ရွက်ပေးနေသူကိုတီဟမောင်မောင်က VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေအခုလိုရှင်းပြပါဗျာ
အခုဒီမှာကလေးတွေကိုခဏထိန်းသိမ်းထားတဲ့6ယောက်ပေါ့နော်သူတို့အတွက်ကိုကျွန်တော်တို့လာပြီးတော့ဒီမှာစစ်ချက်ကလေးတွေလာပေးနေတယ်ခင်ဗျကိုတင်ဝင်းအောင်ပါတယ်ကိုတင်ဝင်းအောင်ဆိုတော့ကျွန်တော်ပထမတွင်ပေါ့နော်နောက်ကိုအလုသမားတန်ရာရှိ2ယောက်ပါတယ်နောက်ကျွန်တော်ပေါ့နော်ဒီ4ယောက်ကတော့ပွဲချင်းပြီးသွားတယ်ပေါ့နော်အဲ့မှာတယောက်ကဆေးရုံတော့မှဆုံးသွားတယ်ပေါ့ဆုံးသွားတယ်ဆိုတော့အခုကဖြစ်စဉ်ကိုကျွန်တော်တို့ရှင်းရှားစုံစမ်းနေတယ်ပေါ့နော်ဘယ်သူပဲဝါဆိုတော့အတိအကျမသိသေးဘူးအခုလောလောဆယ်ကျွန်တော်အခုဟိုအင်တာဗျူးလုပ်နေတဲ့ကလေးညီလေးတော့ရှိတယ်ကျွန်တော်ရှိမှာပဲပေါ့နော်အဲ့တော့သူကတော့သူမြင်တဲ့အမြင်ရဆိုလို့ရှိရင်တော့မုတ်စိတ်တင်နေဆိုတော့တန်မြတ်ရှိတယ်ပေါ့နော်နောက်အရင်မောင်းရတယ်ထောင်းထောင်းမောင်းမောင်းနေပေါ့နော်သူပြောပြချက်ရဆိုလို့ရှိရင်တော့လူလေးယောက်ပေါ့နော်လူလေးယောက်ကနေပြီးတော့တနေရာမှာစောင့်ပြီးတော့သူတို့အလုတ်ကအပြန်ပေါ့နော်အလုတ်နဲ့မလန်းမကန်းလေးမှာကျွန်တော်တို့မီတာနဲ့တော့ဆိုမီတာ50กว่าလောက်မှာထုတ်သွားတဲ့ပုံစံမျိုးပေါ့ရဲကလည်းသူတို့နဲ့ပတ်သက်တဲ့စစ်ချက်တွေယူပြီးတော့ထိန်းသိမ်းထားတယ်ဆိုတာကဖြစ်စဉ်နဲ့ပတ်သက်ပြီးတော့သူတို့ကို6စေးမင်းမြန်မှုတက်ပေါ့နော်နောက်ပြီးဟိုသူတို့ကဖမ်းနေဆိုတဲ့ဟာမှာလည်းဟိုဘာကြောင့်ဟိုပြဿနာရဲ့ဟိုအဖြေကိုသူတို့လောလောဆယ်မသိဘူးပေါ့နော်ပြဿနာအဖြေမသိတဲ့အခါကျတော့အကဲဉဏ်ဟိုသူတို့လွတ်ထားလိုက်လို့ရှိလို့ရှိလို့ချင်းသူတို့လိုချင်တဲ့ point ကြီးများမှာဆိုရဲပါမှာပေါ့နော်အဲ့ဒါကြောင့်မို့ခဏပါယာယီထိန်းသိမ်းတာပ
ါအခုလိုမျိုးမြမအလုသမားတွေကိုအုပ်စုဖွဲ့အကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဖြစ်ရနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်နိုင်ရေးမလေးရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်နေပါတယ်လို့မြမသမ္မတရုံးပြောခွင့်ရဦးဇော်ထေးကအခုလိုပြောပါတယ
်ဒီကမှာရှိတဲ့မြန်မာတမန်ကြီးကလည်းဒီအိရန်နဲ့ပတ်သက်တော့ဘလို့ဖြစ်နေပေါ့နော်ဖြစ်စဉ်ကြောင်းအားနဲ့ပတ်သက်ပြီးတော့အဓိကဖြစ်ရတဲ့အကြောင်းရင်းပေါ့အဲ့ဒါလေးကိုသူပြီးအောင်လုပ်တယ်ပဲသူပြီးပြီဆိုရင်တော့ဒီနိုင်ငံရေးဝန်ကြီးဌာနကိုပြန်ပြီးတော့အစီအစဉ်လာတင်ရပါမယ်တော့ဗျာသူတို့နံပါတ်1ပြုလို့တော့ဒီကိစ္စကဘာကြောင့်ဒီလိုဖြစ်ရလဲဘယ်သူတွေကလုပ်တာလဲဘလို့အကြောင်းအကြောင်းနောက်ခံနေကြောင်း ဒီလိုမျိုးလုပ်ရတယ်လေပေါ့အဲ့အကြောင်းအရာတွေအတိအကျဆိုရင်တော့ကျွန်တော်တို့ကမြန်မာနိုင်ငံပြည်တွင်းအစီအနေနဲ့ဆက်ဆက်ပြီးတော့ဖြစ်နေတာဆိုတဲ့အခါတွေပေါ့ဆက်ပြီးတော့ကျွန်တော်တို့သိနိုင်မှာဖြစ်နောက်ဒုတိယနံပါတ်2အချက်ကတော့ဒီလက်တလော့ကာလမှာတော့အမေရိကန်မှာရှိတဲ့ကျွန်တော်တမန်ကြီးတွေနဲ့အမေရိကန်တာဝန်ရှိသူတွေနဲ့ဒီလိုကြီးနိုင်ပူးပေါင်းပြီးတော့မြန်မာနိုင်ငံသားတွေသူတစ်ပြည့်ပေါ့နော်ကျွန်တော်တို့အမေရိကန်မှာရောက်ရှိတဲ့မြန်မာလူတော်မားတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်မိသားစုဆောင်ရွက်ဖို့
မလေးရှားနိုင်ငံဘက်မှာအခုလိုမြန်မာနိုင်ငံသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုဟာရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ပြစ်ပခတ်တွေဖြစ်နေခြင်းနဲ့တိုက်ဆိုင်နေသလိုနောက်မလေးရှားနိုင်ငံထဲမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ချက်တွေထွက်ပေါ်နေခြင်းဖြစ်လို့ဒီတိုက်ခိုက်မှုဟာဆက်ဆက်မှုရှိနိုင်တယ်လို့မြန်မာအစိုးရပြောခွင့်ရဦးစောထေးကသုံးသပ်ပါတယ်။အဲ
တော့ဆက်ဆက်မှုရှိပါလားဆိုရင်သူကဆက်ဆက်နေတဲ့သဘောဖြစ်ပါတယ်။ဆက်ဆက်နေတဲ့သဘောဖြစ်တဲ့အတွက်ဖြစ်တိုင်းအဲ့ဒီဘက်မှာတရားမှုကတော့အငြင်းနဲ့ရှိနေတယ်အဲ့တော့ဒီတွင်ပြိပခါနဲ့ဆက်ဆံမှုသဘောတဘာဝအရတော့ဒီဘက်မှာတစ်ခုခုပြတိုင်းအဲ့ဒီဘက်မှာတရားမှုရှိရဆိုတော့ကျွန်တော်အတင်းချသိနေနိုင်ပါတယ်နောက်ဖြစ်ကအဲ့လိုလုပ်တဲ့ခါမှာကျွန်တော်အင်းနဲ့အဲ့ဒီသဘောပေါင်းစပ်နေနိုင်ပြီးတော့ပြီးပေါင်းဆောင်ဆောင်ပြီးအတင်းချပါတယ်အဲ့ဒါကိုလည်းအခုမလေးရှားမှာရှိတဲ့မြန်မာတမန်ကြီးကဆောင်ရွက်နေတာဖြစ်ပါတယ်ပြောရရင်တော့ကျွန်တော်တို့အမှုမှန်ပေါ်ပေါက်ရေးဟိုအမှုမှန်ပေါ်ပေါက်တဲ့ဤသူအဲ့ဒီသူ့လုံတဲ့လူတွေကိုသူ့နိုင်ငံရဲ့ဥပဒေနဲ့ညီကျွန်တော်အရေးယူနိုင်ပြီးကျွန်တော်လောင်လားလူတာမျိုးတွေမဖြစ်ပွားစေနိုင်ဖို့အတွက်ကျွန်တော်တို့မြန်မာ community ကံရုံးနောက်မလေးရှားမှာရှိတဲ့လုံခြုံရေးဆိုင်ရာဖွဲ့စည်းတွေအဲ့လိုမျိုးနားလည်မှုဒီဆောင်ရနေလို့ရတယ်ကျွန်တော်တို့နိုင်ငံရေးကနိုင်ငံချင်းဆက်ဆံရေးမှာဟိုအနေအချင်းတက်ကြတော့ရှိပါတယ်သို့တော့ကျွန်တော်တို့ ASEAN Mix ဆိုပြီး ASEAN အစင်လာပေါ့နောက်နိုင်ငံချင်းဆက်ဆံရေးအစင်လာတွေကဒါမျိုးတွေကကျွန်တော်တို့ကတစ်ဖက်နဲ့တစ်ဖက်ညီညာဆောင်ရွက်သွားရတဲ့လုပ်ငန်းမျိုးဖြစ်ပါတယ်အဲ့ဒါကိုလည်းအစိုးရအနေနဲ့ဆောင်ရွက်နေတာဖြစ်ပါတယ
်မြန်မာအစိုးရဘက်ကတော့လက်တလောမှာမလေးရှားရောက်မြန်မာအလုပ်သမားတွေကိုဆေလွတ်နေတာကိုခေတ္တရက်ဆိုင်တာအပါအဝင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့မြန်မာအလုပ်သမားတွေကိုသတိနဲ့သွာလာကြဖို့မလိုလားတဲ့ကိစ္စရပ်တွေမဖြစ်ပေါ်စေရေးအထူးဂရုပြုကြဖို့နှိုးဆော်တိုက်တွန်းနေပါတယ်ရခိုင်ပြည်နယ်မောင်နှံအရင်းနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ဆန္ဒဖော်ထုတ်ခဲ့တဲ့အပြင်မြန်မာတန်ယုံရှိမှလည်းမလေးရှားနိုင်ငံသားတွေနဲ့မလေးရှားရောက်မြန်မာတချို့ဆန္ဒပြမှုတွေရှိခဲ့တဲ့အတွက်မလေးရှားနိုင်ငံတွင်အလုပ်လုပ်ကိုင်နေရတဲ့တိမ့်ချီတဲ့မြန်မာအလုပ်သမားတွေကသူတို့လုံခြုံရေးအတွက်အထူးစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်ရှင
်မဆုမွန်တင်ဆက်ထားတာပါအခုတစ်ခါမှာတော့ Miss Yanhili ရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းကိုကြည့်အောင်ပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ဒီတစ်ခေါက်ခီးစဉ်မှာမြန်မာနိုင်ငံမှာလူ့ခွင့်ချိုးဖောက်မှုတွေကိုဘယ်သူတွေကျူးလွန်နေလဲဆိုတာကိုနိုင်ငံတကာဘက်ကမှန်မှန်ကန်ကန်သိအောင်ဖော်ထုတ်နိုင်မယ်လို့သူမျှော်လင့်နေတဲ့အကြောင်းကိုဒုက္ခသည်အရင်းနဲ့လူ့ခွင့်လှုပ်ရှားသူတွေကပြောပါရယ်အထူးသဖြင့်ပရိပခဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုကူညီတွေကိုယန်ဟီလီရဲ့ခီးစဉ်ကနေအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်နေကြပါရယ်ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နီယာကပြောပြပေးပါမယ်
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်တိုင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေပိုပြီးပြင်းထန်လာပြီးငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေဝေးကွာနေတယ်လို့တိုင်းသားပြည်သူတွေကဝေဖန်ထောက်ပြနေခြင်းတခါရခိုင်ပြည်အရေးဟာလည်းပြည်တွင်းရေးမဟုတ်တော့ဘဲအာဆီယံဒေသတွင်းအရေးကိစ္စဖြစ်လာခြင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါအထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့သတင်းအမှားတွေနိုင်ငံတကာကိုပြန့်နှံ့နေတဲ့အချိန်မှာအခုလိုရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်ကနေမှန်ကန်တဲ့အချက်လက်တွေဖော်ထုတ်နိုင်ဖို့မျှော်လင့်ကြောင်းလူ့ခွင့်ရေးအကျိုးဆောင်ရှင်နေကြီးဦးရောဘတ်ဆန်းအောင်ကပြောပါတယ
်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကအခုကျွန်တော်တို့အစိုးရတည်တဲ့တည်တမ်းနေတဲ့အချိန်ကာလမှာပြပောင်းစုံကနေပြီးတော့ချိုးနဲ့တိုက်ခိုက်နေတာတွေရှိပါတယ်လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရခံမဲ့ပုဂ္ဂိုလ်ဟာမြန်မာနိုင်ငံလာရောက်ခြင်းဟာမြန်မာနိုင်ငံလက်ရှိဒီဇင်းအနေနဲ့အစိုးရရဲ့ကုန်သတ်ခါကိုပုံမှန်ပြီးတော့ပြင်သင်ပေးနိုင်နေတယ်။တကယ်အစ်စ်အမှန်တွေကိုလည်းဥရသမကကြားနိုင်မယ့်အနေအထားမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီလူ့ခွင့်ရေးအစိုးရကတင်သွင်းမဲ့ပုဂ္ဂိုလ်လာမှာကိုကြိုးစားတဲ့ကြိုးစားတိုက်တယ်လို့ပဲကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကဒီလူခွင့်ချိုးဖောက်မှုကိုဘယ်ဘက်ကကျူးလွန်နေဆိုတာကိုမူပြီးပြင်းစွာဆက်လက်ပြီးတော့ပေါ်ထုတ်နိုင်မှုအတွေ့အမိုင်းဆိုင်ရာလိုအပ်ချက်အနေနဲ့လူခွင့်စင်ကန်စာတင်သွင်းမဲ့ပုံကိုဆက်လက်ထားကြည့်တင်သေးတယ်လို့ကျွန်တော်အနေနဲ့ကတော့ယူသားစွာမြင်မိပါတယ်
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်မှာဆိုရင်လုံခြုံမှုမရှိဘဲအငြင်းစိုးရိမ်နေရကြောင်းဒေသခံတွေကလည်းပြောပါတယ်အထူးသဖြင့်စစ်ပြေးဒုက္ခသည်တွေရဲ့စခန်းတွေမှာအခြေအနေတွေဆိုးရွားနေပြီးလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေကြောင်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကအစဉ်တစိုက်ထောက်ပြနေကြတာပါ ဒါကြောင့်၅နှစ်ကြာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေအတွက်ဆက်ပြီးလိုအပ်နေတဲ့အကူအညီတွေအမြန်ဆုံးရရှိအောင်ရဟင်းလီရဲ့ခီးစဉ်ကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထရဂျန်ဒါအဖွဲ့အစည်းတာဝန်ခံနန်ပုကပြောပါတယ
်။ညတော့အချင်းဒီကုလသမဂ္ဂကနေလာတဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပို့ပြီး highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲတို့ပြီးတော့ဖြည့်ရှင်းမှုတွေပေးတယ်ပေါ့နော်ဒီ IDP တွေဆိုလို့ရှိရင်အများကြီးပဲဒုက္ခရောက်တယ်အခုဆိုရင်ပြီးတော့ IDP ဘဝကနေပြီးတော့ထပ်ပြီးတော့အထုတ်ပိုက်ပြီးပြေးနေရတဲ့အခြေအနေအခုဆိုမိုးအယမ်းရွာနေလိုက်တာမှလေသူတို့တွေဘယ်နေရာမှာဘလို့ခိုလုံပြီးတော့နေကြမလဲဆိုတာတွေကအယမ်းမဲ့ရင်လေးစရာဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဒီကုလသမဂ္ဂကလည်းပဲဒီတိုင်းနာအရေးတွေဒီ IDP အရေးတွေကိုလည်းများများချက်တွင်စဉ်းစားပြီးတော့သူတို့တွေအတွက်ကိုအများဆုံးဒီနေထိုင်ပေါ်ဆောင်မှုမှာအများဆုံးဒီအမှားရင်းရင်းချင်းရအောင်ဖြည့်ရှင်းသွားဖို့ရန်အတွက်လည်းကျွန်တော်တို့မျှော်လင့်နေ
ဒါအပြင်ရဟင်းလီနဲ့တွေ့ဆုံခွင့်ရပြီးအခြေအနေမှန်တွေကိုတင်ပြခွင့်ရဖို့မျှော်လင့်ထားကြောင်းသူကဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့အခြေအနေမှန်ကိုပြောချင်တယ်ဒီကျွန်တော်တို့ကချင်ဒေတာကအခြေအနေတွေကိုသူရ report ထားမှထည့်နိုင်အောင်လို့ကျွန်တော်တို့ကတော့တောင်းဆိုသွားမယ်သူလည်းကျွန်တော်တို့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တော့မျှော်လင့်နေပေါ့လူငယ်တဲ့အချိန်မှာလည်းကျွန်တော်တို့မျိုးသမီးပါဝင်ရေးနဲ့ပတ်သက်ပြီးကြိတိပေးထားတဲ့အတိုင်းသူထည့်ပြောသွားတယ်ပေါ့နော် state level မှာလည်းပဲဒီမျိုးသီးစကြလုပ်ရှားသူတွေ capacity ရှိတဲ့တွင်ရှိတဲ့လူတွေရှိပါတယ်ပေါ့နော်30ခန်းလုံးသူပြောတော့အခုဆိုရင်30ခန်းလုံးနဲ့ပတ်သက်ပြီးတော့ peace process မှာလည်းလက်ခံလာတယ်သူကဘက်ကတော့တိတ်တော့ဟိုက commit မရှိဘူးပေါ့ဒီလက်နဲ့ကင်ဘက်ကတွေကတော့30ခန်းလုံးကိုလက်ခံလာတယ်ဆိုရဟာလေးတွေ့ရတာပေါ့နော်
အစိုးရရဲ့ဖိတ်ကြားချက်နဲ့ဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိ12ရက်ကြာခီးစဉ်အတွင်းစုံစမ်းသိရှိချက်တွေကိုမက်လာမှာကျင်းပမဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာရန်ဟီလီကအစဉ်ခန်းစာတင်သွင်းမှာဖြစ်ပါရရှင
်။မဲအင်ဂျင်တိုင်းတင်ဆက်ထားတာပါ။အခုတစ်ခါမှာတော့ထိုင်းမှာအခြေချနေတဲ့ကလေးတွေကိုထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုမဲ့တင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာရရှိခြေချနေတဲ့မြန်မာနိုင်ငံကဆင်းသက်လာသူ3000လောက်ကိုထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုဖို့ထိုင်းအာဏာပိုင်တွေကလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့သူတွေနဲ့ထိုင်းမှာအနေကျသူတွေထိုင်းကြောင်တက်နေတဲ့ကလေးတွေပါဝင်နိုင်ငံမဲ့ဖြစ်နေတဲ့တက်တန်းကြနေထိုင်သူမြန်မာတွေကိုအခုလောက်ထိရေတွက်များများနိုင်ငံသားဖြစ်အသိမှတ်ပြုဖို့လှုံ့ဆော်တာဒါပထမဆုံးဖြစ်ပါတယ်။အသေးစိတ်ကိုစုံစမ်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်အေးမာကဆက်ပြောပြပေးပါမယ်
။ထိုင်းနိုင်ငံမှာမိဘတွေကရွှေပြောင်းလို့သမားတွေအဖြစ်လာရောက်လှုပ်လှုပ်ကန်ရင်းနဲ့ကလေးမွေးဖွားခဲ့ကြသူတွေအနေကျတိုင်းရင်းသားတွေနိုင်ငံမဲ့ဖြစ်နေတဲ့မူရင်းမြန်မာနိုင်ငံကအ ਨੇ စုံလူကြီးတသိန်းထက်မနည်းကိုနိုင်ငံသားတွေပြေးဖို့အတွက်ထိုင်းအစိုးရကစီစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။အခုတစ်ခေါက်မှာတော့အရင်တုန်းကနဲ့မတူပဲနိုင်ငံသားဖြစ်ပေးတဲ့အထက်မှာတော့မြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းအခြေချတဲ့မိသားစုတွေကပေါက်ဖွားလာတဲ့ကလေးငယ်တွေကိုလည်းထိုင်းနိုင်ငံသားအဖြစ်ပေးမှာဖြစ်ပါတယ်။အခုအခြေအနေနဲ့ပတ်သက်လို့ထိုင်းရှိနေများကောင်စီရဲ့လူမျိုးစုနဲ့နိုင်ငံမဲ့များရွှေပြောင်းလို့သမားရေးရဆက်ကော်မတီဥက္ကဋ္ဌနိုင်စုလပုံကောင်းကြံထုတ်ကတော့အခုလိုပြောသွားပါတယ
်เด็กที่เกิดในประเทศไทยเนี่ยนะครับมีอยู่3กลุ่มสัญชาติไทยตามหลักดินแดนนะครับคือประเทศไทยเรามีหลักดินแดนอยู่ในกฎหมายสัญชาติแต่ครับตัวสัญชาติก็ระบุ
ตูပြောသွားခဲ့တာကတော့လောလောဆယ်ထိုင်းနိုင်ငံတွင်းမှာမွေးဖွားလာတဲ့မြန်မာကလေးငယ်တွေကိုကြည့်မယ်ဆိုရင်3မျိုး3စားခွဲခြားထားတယ်လို့ဆိုပါတယ်မိဘတွေကတရားဝင်အထောက်ထားနဲ့အလုပ်လာလုပ်ရင်းမွေးဖွားကြတဲ့ကလေးငယ်တွေထိုင်းနိုင်ငံကိုနေဆက်ကနေတရားမဝင်ခဏလာပြီးထိုင်းစစ်ရုံမှာမွေးဖွားလာကြတဲ့ကလေးငယ်တွေရှိသလိုထိုင်းနိုင်ငံအတွင်းတောင်ပေါ်တိုင်းရင်းသားကျေးရွာတွေနဲ့ဒုက္ခသည်စခန်းတွေမှာမွေးဖွားလာကြတဲ့ကလေးငယ်တွေဒီလိုမျိုးမိဘကတရားဝင်အထောက်ထားမရှိကြဘဲထိုင်းနိုင်ငံအတွင်းမှာနေထိုင်နေစဉ်အတွင်းမှာမွေးဖွားလာတဲ့ကလေးငယ်တွေဟာထိုင်းနိုင်ငံသားအခွင့်အရေးရရှိမယ်လို့သူကဆိုခဲ့တာပါဒီလိုကလေးငယ်တွေကိုနိုင်ငံသားအဖြစ်ပေးမဲ့အပြင်အခုထိုင်းပြည်ရဲ့ဌာနကနိုင်ငံသားအဖြစ်ပေးနိုင်တဲ့အမျိုးအစားအုပ်စု3မျိုးသတ်မှတ်ပေးခဲ့တာကတော့နံပါတ်1အုပ်စုအနေနဲ့ကတော့ထိုင်းနိုင်ငံမှာမွေးဖွားတဲ့တက်တဲ့အထောက်အထားရှိတဲ့ကလေးငယ်တွေနဲ့မိဘတွေဟာလည်းထိုင်းနိုင်ငံတွင်းမှာ15နှစ်ကြာနေထိုင်ခဲ့တဲ့အထောက်အထားပန်းရောင်ကတ်ကိုင်ဆောင်ထားသူတွေထိုင်းပြည်ထရေးကထုတ်ပေးထားတဲ့နံပါတ်စဉ်89ပါတဲ့ကပ်ပြားကိုင်ဆောင်ထားတဲ့ကလေးငယ်တွေကိုနိုင်ငံသားတွေအဖြစ်ပေးနိုင်တယ်လို့ဆိုပါတယ်။နံပါတ်2အုပ်စုအနေနဲ့ကတော့မြန်မာကလေးငယ်တွေဟာထိုင်းနိုင်ငံမှာပညာသင်ကြားပြီးတက္ကသိုလ်တစ်ခုကနေဖွဲ့ရထားမယ်ထိုင်းမှာမွေးဖွားတယ်ဆိုတဲ့မွေးစင်းတက်တဲ့အထောက်အထားပြည့်စုံမယ်ပြီးတော့ဒါမှမဟုတ်ထိုင်းကထုတ်ပေးတဲ့အိမ်ထောင်စုစရင်ရှိနေတဲ့သူတွေဆိုရင်လည်းထိုင်းနိုင်ငံသားအဖြစ်ရနိုင်တယ်လို့ဆိုပါတယ်။နံပါတ်3အနေနဲ့ကတော့ထိုင်းနိုင်ငံမှာမွေးဖွားတာမှန်ကန်တယ်လို့12နှစ်ကြာနေထိုင်နေတာကိုနယ်မြေခံတာဝန်ရှိသူတွေကတက်တဲ့အထောက်အထားနဲ့တင်ပြနိုင်ရင်လည်းနိုင်ငံသားအဖြစ်လက်ခံဖို့အတွက်စီစဉ်ပေးနိုင်တယ်လို့ဆိုပါတယ်။အဲ့ဒီလိုလူမျိုးတွေကိုတကယ်တမ်းစီရင်ပြုစုမယ်ဆိုရင်လူဦးရေ ရှင်းတောင်းလောက်ကနေတသိန်းကျော်မှာရှိနိုင်ပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံအနေနဲ့နိုင်ငံအတွင်းမှာနှစ်ပေါင်းရှည်ကြာနေထိုင်နေကြတဲ့နိုင်ငံမဲ့ပြည်သူပေါင်း1200ကျော်ကိုနိုင်ငံသားအဖြစ်လက်ခံခဲ့ပြီးပြီဆိုတဲ့ကြေညာချက်ကိုတော့ပြီးခဲ့တဲ့2005ခုနှစ်အတွင်းမှာထုတ်ပြန်ခဲ့ပါတယ်ဒီအတွက်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကလည်းကြိုဆိုခဲ့တာပါ 28မှာနိုင်ငံမဲ့ဖြစ်နေသူတွေအတွက်တရားဝင်နေထိုင်ခွင့်
အထောက်အထားလက်မှတ်တွေရရှိပြီးအလဲရန်ထိအခမဲ့ပညာသင်ကြားခွင့်ကျန်းမာရေးစောင့်ရှောက်မှုတွေလည်းရရှိခဲ့ပါတယ်ရှင်။တော်ရရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြီးခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြားရမှာထောက်ဝက်ကျော်ဟာတရားစင်ရေးနဲ့ပတ်သက်နေပါတယ်။တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရေးမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင်တ ရေးကဏ္ဍကိုမကျေနပ်ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့ကို့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်
သတင်းရှင်နေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သက်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတွေမှာတပတ်ကို2ချိန်ဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA American သံညဘက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီထိလိုင်းနိုမီတာ24 25နဲ့51တို့ကနေဒါရိုက်ဖန်ယူနားဆင်နိုင်ပါတယ်။ဒီညပိုင်းစီစဉ်တွေမှာတော့စနေနေ့ညဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြမှာပါရှင်။ဖီယိုကနေပုံတွင်းနဲ့ညနေခင်းစီစဉ်နေပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါမယ
်ဗလာဒီမီရုရှားသမ္မတဗလာဒီမီယာပူတင်ဟာအရင်ကမလုပ်ဖူးတဲ့အတိုင်းအတာမျိုးနဲ့အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုတိတ်ခါကြအောင်လုပ်ပြီးနောက်ဆုံးမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနိုင်ရဖို့ပို့ခွင့်တောင်းလုပ်ဖို့ဆုံးဖြတ်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကအများပြည်သူကိုထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ရည်ရွယ်ချက်ကအမေရိကန်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်ပေါ်မှာလူထုရဲ့ယုံကြည်မှုထိခိုက်လာအောင်လှုံ့ဆော်ဖို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုအပုတ်ချပြီးရွေးကောက်ပွဲမှာထိခိုက်အောင်လုပ်သွားဖို့ဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စု Florida ပြည်နယ် Fort Lauderdale Hollywood နိုင်ငံကလေစိတ်မှာတောက်ကြနေနေ့လယ်ပိုင်းကလူတို့ချို့သေဆုံးခဲ့ရတဲ့တနက်နေ့ပြစ်ခတ်မှုဟာအကြမ်းဖက်ဝါဒဆွဲလုပ်ရက်မဟုတ်သေးဘူးလို့ပြောလို့မရသေးကြောင်းအမေရိကန်ဗဟိုစုံစမ်းစစ်ဆေးဘူရို FBI ကပြောပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့အကြမ်းဖက်မှုပါဝင်ဖြစ်နိုင်ခြေရှိတဲ့လမ်းစာအလုံးကိုရှာဖွေနေတယ်လို့လည်း FBI ထောက်လှမ်းရေး Greg Piro ကတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံက Rohingya တွေနဲ့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရက်ကကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုစာရေးသားပြောကြားလိုက်ပါတယ် FA ပလာဘောလုံးပွဲတွေကိုအင်္ဂလန်မှာဒီတစ်ပတ်ကစားကြတာမှာမနေ့တောက်ကြနေ့ကတော့မန်ချက်စတာစီးတီးအသင်းကဝက်ဆမ်အသင်းကို၅ဂိုးအကိုမရှိနဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရနိုင်ငံကကြေညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနန်ကမင်းစ်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323နဲ့လိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.